ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ခွာခိုးလုံနေကြတဲ့ဒုက္ခသည်ခုနှစ်သိန်းနီးပါးနဲ့ပထမဆုံးအထုပ်ဖြစ် 6,000 ကိုမြန်မာနိုင်ငံပြန်ပို့ဖို့စီစဉ်နေပြီလို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကမနေ့ကပြောဆိုခဲ့ပြီးနောက်မြန်မာဘက်ကပြန်လည်လက်ခံဖို့အစဉ်အသင့်ပြင်ဆင်ထားပြီဖြစ်တဲ့အကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာခြားရာကြီးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးက VOE ကိုပြောဆိုလိုက်ပါတယ် VOE သတင်းနောက်မတ်မီခါကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါပါ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေကပထမဆုံးအတုပ်အနေနဲ့လူဦးရေ 6,000 ကိုပြန်ပို့ဖို့စီစဉ်နေတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအဒူဟက်ဆန်မမုတ်အလီကအောက်တိုဘာ9ရက်နေ့ကဓကာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်။ဒုက္ခသည်တွေရဲ့နာမည်တွေနဲ့နေထိုင်တဲ့ရွာတွေကိုက်ညီမှုရှိမရှိမြမအစိုးရဘက်ကမေးထားတယ်လို့လည်းသူကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်သွားတဲ့ဒုက္ခသည်တွေနေရပြန်လာရေးမှာနှောင့်နှေးကြံ့ကြောင်းမြန်မာနိုင်ငံဘက်ကစနစ်တကျလှုပ်ဆောင်နေတယ်လို့ဆွဆွဲချက်တွေထွက်ပေါ်ခဲ့ပြီးတိတ်မကြခင်အခုလိုဒုက္ခသည်6,000ပြန်ပို့မယ်ဆိုတဲ့ဘင်္ဂလားဒေ့ရှ်ဘက်ကပြောဆိုသံတွေထွက်ပေါ်လာတာဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်ဒုက္ခသည်ပြန်လည်နေရာချထားရေးဆိုင်ရာကော်မတီ UEHRD ရဲ့ဒုဥက္ကဋ္ဌလည်းဖြစ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဝင်းမြတ်အေးကတော့အခုထိတော့ဒီကိစ္စနဲ့ပတ်သက်လို့တိတိကျကျအတည်ပြုချက်မရသေးဘူးလို့ဆိုပါတယ်မြန်မာနိုင်ငံလူမှုကြီးကြပ်ရေးနဲ့နိုင်ငံသားရေးဝန်ကြီးဌာနကအတည်ပြုခဲ့မယ်ဆိုရင်ပြန်လည်လက်ခံဖို့စီစဉ်ထားတဲ့အခြေအနေကိုသူကအခုလိုရှင်းပြသွားပါတယ
်ဒီကိစ္စရောက်ရင်ကျွန်တော်တို့ကလုပ်ရမယ့်တာဝန်တွေကျွန်တော်တို့ကလှုပ်ဖို့ကတော့အကုန်အစင်းနေပါတော့ဒီ repatriation မှာ physical arrangement ဆိုတာရှိတယ်အဲ့ဒီ arrangement အတိုင်းကျွန်တော်ကအကုန်လုံးမှာတောင်းရင်လူတိုင်းစာတမ်းကိုအကူအညီပေးမယ်ဆိုတာတီထုတ်ပေးမယ်လို့ဘာလို့ညာလို့ပေါ့နော်နောက်ပြီးလို့ချင်းစားတာကြီးတောက်တာကြီးကျွန်တော်တို့ကဆောင်ရွက်ပေးမယ်လို့နောက်ပြီးရင်ဂျာစကားကိုပို့ဆောင်မယ်လို့နောက်ပြီးရင် cash for work ဆိုပြီးတော့သူတို့ပြန်ဆောင်မယ့်နေရာတွေကိုပို့ပြီးတော့သူတို့ကသူအဲ့မှာရွက်ဖြစ်တဲ့ကြီးကျွန်တော်တို့ကဆောက်ပေးမယ်သူတို့အဲ့မှာနေပြီးတော့သူတို့အိမ်ကိုဆောက်ကျွန်တော်တို့က PC ထုတ်ပေးအဲ့ဒါကြီးကျွန်တော်ကဆက်လုပ်တော့မှာအဲ့ဒါကြီးတော့ကကျွန်တော်ကအစင်နဲ့
မြမဆိုးရဘက်ကလက်ခံမဲ့အစီအစဉ်အသေးစိတ်ကိုလူမှုကြီးကြပ်ရေးနဲ့နိုင်ငံသားရေးဝန်ကြီးဌာနဘက်ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့မရခဲ့ပါဘူး။ဒါကြောင့်အသေးစိတ်အစီအစဉ်ကိုတော့ခုချိန်ထိမသိရသေးပါဘူး။မြမဘင်္ဂလားဒေ့ရှ်နှစ်နိုင်ငံပူးတွဲအလို့အဖွဲ့ဆွေးနွေးပွဲကိုလည်းအောက်တိုဘာ28ရက်နေ့မှာကျင်းပမယ့်အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဗ်ဒူဟဆန်မမုတ်အလီကပြောဆိုထားပါတယ်။ရခိုင်ပြည်နယ်မှာအိန္ဒိယအစိုးရဆောက်လုပ်ပေးထားတဲ့နေရရင်ပြန်ကြမယ်ရိုဟင်ဂျာတွေနေထိုင်တဲ့အိမ်တွေကိုဩဂုတ်လတုန်းကရဟတ်ရင်နဲ့တွားရောက်စစ်ဆေးခဲ့တယ်လို့လည်းသူကပြောပါတယ်။ဒါ့အပြင်အခုဆိုဒီအိမ်တွေဟာနေထိုင်ဖို့အဆင်သင့်ဖြစ်နေပြီလို့လည်းသူကပြောပါတယ်။မြမဆိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးအနှုံးကိုခုချိန်ထိလက်မခံသေးပါဘူး။အိန္ဒိယအစိုးရကရခိုင်ပြည်နယ်ဖွံ့ဖြိုးရေးအစီအစဉ်အတွက်၅နှစ်အတွင်းအမေရိကန်ဒေါ်လာ25သန်းကူညီပေးဖို့ရထားတယ်လို့ဒီအစီအစဉ်အရထာနေပြန်မဲ့ရိုဟင်ဂျာတွေအတွက်နေအလုံးပေါင်း250ဆောက်လုပ်ပြီးစီးနေပြီဖြစ်ပါတယ်။အိန္ဒိယကနေအိမ်တွေစတင်ဆောက်လုပ်လာချိန်မှာတရုတ်အစိုးရကလည်းရိုဟင်ဂျာတွေအတွက်နေအိမ်အလုံးပေါင်း1,000ဆောက်လုပ်ပေးဖို့တရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးကကန့်လန့်ထားပါတယ်။ဒုက္ခသည်နေရပြန်ရေးဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနားလည်မှုစာကြုံလာရေးထိုးအပြီးဒါဟာပထမဆုံးပြန်ပို့မဲ့အတုပ်လေးဖြစ်ပါတယ်။စတင်ဝင်ရောက်သူတွေကိုတောင်ပြိုလက်ဝဲနဲ့ငခုရစခန်းတွေမှာစီစစ်လက်ခံသွားမှာဖြစ်တယ်လို့အစိုးရဘက်ကပြောဆိုထားပါတယ်ရှင်။